ထိုင်းနိုင်ငံကိုလာလည်ရင်ပြီးခဲ့တဲ့သတင်းပတ်ကပျောက်ဆုံးသွားတဲ့တရုတ်အမျိုးသမီးနှစ်ယောက်ကိုထိုင်းရဲကရှာဖွေတွေ့ရှိပြီးတော့တရုတ်နိုင်ငံကိုပြန်ပို့လိုက်တဲ့အကြောင်းထိုင်းရဲတပ်ဖွဲ့စုံစမ်းစစ်ဆေးရေးမှူးချုပ်ဗိုလ်ချုပ်ကြီးတက်ချိုင်းပီတာနီလပ်ကဒီကနေ့ပြောဆိုပါတယ်အသက်21နှစ်အရွယ်ဝူကြားချီနဲ့အွန်လိုင်းကမကြခင်ကစုံခဲ့တဲ့တငယ်ချင်းဟာထိုင်းနိုင်ငံကိုရောက်ပြီးတဲ့နောက်အိန္ဒိယတတိယနိုင်ငံတစ်ခုကိုတွားရောက်ခဲ့တာလို့ထိုင်းရဲတပ်ဖွဲ့ထိတ်တန်းအရာရှိကဘန်ကောက်စပို့သတင်းစာကိုပြောဆိုပါရယ်မြန်မာနိုင်ငံနယ်စပ်ကိုတွားရဲဆိုပြီးတော့ထုတ်ဖော်ပြောဆိုခြင်းတော့မရှိပါဘူးဒါပေမဲ့လဲကောင်ဆော့အွန်လိုင်းသတင်းမှာတော့တရုတ်ရုပ်ရှင်တရုတ်ဆောင်မင်းသားဝမ်ရှင်းကိုကယ်တင်ခဲ့တဲ့နေရာမှာဖျားယောင်းခေါ်ဆောင်ခံခဲ့ရတဲ့အတွက်21နှစ်အရွယ်တရုတ်မိန်းကလေးကိုပြန်လည်ကယ်တင်ခဲ့တာလို့ပါရှိပါရယ်။ဟူကြားချီနဲ့သူတငယ်ချင်းဟာဇန်နဝါရီလ6ရက်နေ့မနက်ဘန်ကောက်ကိုရောက်လာခဲ့ပြီးတော့နောက်တရက်မှာဟိုတယ်ကိုတိုယိုတာကားအဖြူတစ်စီးနဲ့လူတချို့လိုက်ခေါ်သွားခဲ့တဲ့အကြောင်း CCTV လုံခြုံရေးကင်မရာကနေထိုင်းရဲတွေကတွေ့ရှိခဲ့ပါရယ်။ထိုင်းနိုင်ငံကိုသွားတဲ့တရုတ်နိုင်ငံသားတွေကိုမြန်မာနယ်စပ်မှာလစာငွေကောင်းကောင်းရမယ်ဆိုတဲ့အလုပ်တွေနဲ့ဖြားယောင်းပြီးတော့အွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေမှာအာတမခိုင်းစေခံနေရတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲတရုတ်မိန်းကလေးနှစ်ယောက်ကိုကယ်တင်ခဲ့တဲ့သတင်းထွက်လာတာပါရှင်။